ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဆောင်ရေးအတွက်ဟာအစိုးရစီရင်တဲ့ရဖက်ဖွဲ့စည်းတွေကောက်ခံကြထားတဲ့စီရင်ကွာဟာနေတဲ့ကြောင့်ပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဆောင်ဦးရေဟာတသိန်း600တောင်ကျော်တည်ရှိလာတယ်လို့စစ်ဆောင်တွေကိုစီရင်ကောက်ယူနေတယ်ရခိုင်တိုင်းသားမျိုးန င်းနေတဘာဝဘေးရန်တွေစီမံခန့်ခွဲမှုဦးစီးဌာနဦးစီးရရှိဦးရင်မင်းဦးကခုလိုပြောပါတယ်
အဲကျောင်းကျွန်တော်တို့ကျတော့ဒါအဲ့ဒီရက်ကြီးကြီးပြည်ပါတွေကနေအဲ့ဒီသူတို့အဆောရီနေရာမှာပြန်အဆင်းဆင်းကရောက်လာတဲ့စီးရင်တွေပေါ့နော်အဲ့ဒါအဲ့ဒီကြီးနားမျိုးစုထားတဲ့စီးရင်တွေပေါ့ဩကွာချစ်တီကတော့ဒါရှိမှာပေါ့နော်မိမိမိပြင်းနေသားနဲ့တကယ်ဟိုတိုက်ဝဲဖြစ်စဉ်ကနေ2018ဘုံမှန်ဖြစ်စဉ်ဆိုရင်တော့ဒါသိရှိပြီးတော့ဖြစ်နေတာပေါ့လောက်ကတည်းကငယ်ဆိုတဲ့ပုံမှာမူတည်ပြီးတော့မှဒါအခုတော့လေတော့ဩ6,480ခုလုံးဆိုပြီးတော့အမစစီရင်နေဒီလားဒီမှာရတယ်။အကြောင်းစီကကောအချစ်ဖြစ်နေကလေးဆိုတော့ရပ်ပြပွဲစီဒီနေနဲ့တောက်ယူမှုပုံစံလေးဒီခရီးကနော်ဒီရိုက်ဒီဖြိုးဒီပေါ့နော်အရှင်းရှင်းတောက်ယူမှုပုံစံလေးအဲကောအဲ့ဒီပုံမှာပြောမှာဒီလိုပဲလားအခြားအကြောင်းရည်ရှိသလားဆိုတော့ကျွန်တော်လည်းအားလုံးမပြောချင်ဘူးနော်
အခိုင်အမာတွေမှာရှိနေတဲ့စိတ်ဆောင်တွေဟာလက်ရှိချိန်မှာအကြောင်းမျိုးမျိုးကြောင့်ကုညီမဲ့သူတွေနေပါလာတာကြောင့်ဆော့ဝဲနေရဲ့ခက်ခဲတွေနဲ့ပုံပြီးတော့ကြုံတွေ့လာရတယ်လို့အခိုင်တိုင်းသားများမျိုးနေစုစေယုံ REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ
်ဒီတကြင်ကာလမှာခင်းသွပိတ်တဲ့အနေအထားတွေရှိတယ်ငါကုပိနေပတ်သက်ပြီးတော့ဒီလော့ဒ်ဒေါင်းပုံစံမျိုးပေါ့နော်ဒီတလာမှုတွေမလုံးကြဖို့အိမ်မန်နေဂျာဖို့နှုတ်ဆောင်မှုတွေလုံးတဲ့ခါကျတော့တချို့ဒီကုညီပေးရဖွင့်တော်တော်များကတကြင်ကာလမှာသူတို့အကုန်လုံးဒီကိစ္စတွေကိုရေးဆိုင်တဲ့ခါကျတော့ဒီအစ်ပစ်တလားလုံးမှာထောက်ပံ့ရရှိတဲ့အနေအထားကအရင်ကိုနေတော့တယ်ဆိုတော့ဒီနေအထားကြောင့်စာဝတ်နေရေးကလေးအရင်တည်းတည်းနေထားကြည့်တော့ပါတော့နော်ဟုတ်တယ်ကဧပြီလအထိမှဆိုရင်တော့ကျွန်တော်တို့ရေတွေအချင်းဆိုလို့ရှိရင်တော့ဒီအကုန်လုံးဒီ6000ကျော်ခွန်ထောင်းလေးပေါ်တော့တိုးတော့တာပေါ့နော
်အစိုးရဘက်ကတော့2018ခုနှစ်အစပိုင်းကလေးကစစ်ဆောင်တွေနဲ့တိုက်ပွဲတွေတည်ဆုံထိခိုက်ဒဏ်ရာရသူတွေကိုထောက်ပံ့လာခဲ့တာကြာသိမ်းပေါင်း3000ကျော်ရှိတော့ပြီလို့ရခိုင်ပြည်နယ်တဘာဝဒေသန်တွေစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိရေမင်းဦးကခုလိုပြောပါတယ်
အိမ်ပေါင်း3000ကျော်ပေါ့နော်3,300ရှိပြီထောက်ပံ့ပေးခဲ့နေတာလူရေကတော့အသိန်း4,338ဦးတရှိရှိသွားတယ်ထောက်ပံ့ခဲ့တဲ့လူရေက
အစိုးရကကူညီထောက်ပံ့ခဲ့တဲ့လူရေတသိန်းကျော်ဟာပြီးခဲ့တဲ့2018ကတည်းကစတင်ပြီးကူညီခဲ့သူတွေဖြစ်ပြီးစစ်ဆောင်တွေအချင်းထိခိုက်ဒဏ်ရာရသူတွေတေဆုံးသူတွေနဲ့နေရပြန်သွားသူတွေပါဝင်တယ်လို့လက်ရှိအစိုးရစစ်ဆောင်စီရင်ထဲမှာမပါတော့တဲ့သူတွေလည်းပါဝင်တာပါစစ်ဆောင်စခန်းတွေမှာဧပြီလကတည်းကစတင်ပြီးတော့ပုံမှန်ပြနေတဲ့စွမ်းနိုင်ရခထပ်ပွင့်မှုတွေမရှိတော့တဲ့အပြင်စစ်ဆောင်စခန်းတွေမှာရှိတဲ့ယာယီတေးတွေဟာလည်းပြိုကျလာနေပြီးမိုးစတင်ရွာသွန်းမှုတွေကြောင့်နေရာခက်ခဲတောက်သွင်းရည်ပြဿနာတွေကိုရင်ဆိုင်နေရတာကြောင့်စစ်ဆောင်တွေအတွက်စိုးရိမ်ရတဲ့အခြေအနေတွေကဖြစ်လာတယ်လို့ REC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်ပခါတွင်းရာသားတွေခုလိုဘေးဒုက္ခရောက်တာရှိသလိုထိခိုက်ဒေဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတည်ငြိမ်ပေးပို့နေတာပါ